ကင်းပြည်နယ်မြောက်ရီမြို့ပေါ်မှာစစ်ကောင်စီတပ်တွေနဲ့ KNLA ခရဲအမျိုးသားလွတ်မြောက်ရေးနဲ့ပူးပေါင်းတပ်တွေကြားဒီနေ့မနက်ပိုင်းကစလို့တိုက်ပွဲတွေပြင်းထန်နေပါတယ်မြို့ပေါ်ရက်ကွက်ထဲအထိလက်နက်ကြီးကြီးတွေကြားရောက်တယ်လို့မြောက်ရီမြို့ကန်တွေကပြောပါတယ်ကင်းပြည်နယ်မှာ KNU ထိန်းချုပ်နေရာတွေမှာသာမကမြို့ပေါ်ရက်ကွက်တွေအထိတိုက်ပွဲတွေဖြစ်လာနေတဲ့အကြောင်းထိုင်းချေဆိုင်ပြည်ဝင်သတင်းတော့မရေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကင်းပြည်နယ်မြောက်ရီမြို့အဝင်အောင်မြေရွှေပုံရက်ကွက်မချောလေးတောင်ကုန်းနေရာကစစ်ကောင်စီနဲ့နေကြောင်တက် BGF တက်တွေတက်ဆွဲထားတဲ့နေရာမှာဒီကနေ့ဧပြီလ29ရက်နေ့မနက်ပိုင်းကစပြီးနေ့လယ်အထိတိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနတာဝန်ခံဖလူစောတော်နီကအခုလိုပြောပါတယ
်ဟုတ်ပါတယ်ဒီရက်ကွက်လေးမှာကြားတော့ဒါလည်းမြို့တယ်ပဲပြောပြရတာပေါ့နော်အဲ့ဒီဟုတ်တယ
်ဟုတ်ပြီ
17နှစ်ရေးပဲဖြစ်အဓိကတော့စစ်ကောင်စီနဲ့ဖြစ်တာပေါ့တခြားကတော့မရှိဘူးနော်အဲတဖြည်းဖြည်းချင်းချင်းနဲ့ဟိုတိုက်ပွဲတွေကစိတ်သာတယ်သဘောတော့ရှိတာပေါ့နော်အများနဲ့စာကြည့်အဲကျွန်တော်ကလည်းကိုယ့်ရဲ့ဟိုနေဒီကဘူးပဲပြန်ကောက်ွယ်တဲ့အပေါ်သဘောပဲရှိပါသေးတယ်အဲဒ
ါမချောလေးဖရာကိုငွေရင်းသာဖရာကုန်းဘက်နဲ့ရက်ွက်တည်တဲ့အထိလက်နဲ့ကြီးကြီးစံနေဆက်ရောက်တာရှိတဲ့အတွက်ဒေသခံပြည်သူအတော်များများကစိုးရိမ်ထိတ်လန့်နေရကြောင်းတိုက်ပွဲဖြစ်တဲ့နေရာအနီးတစ်ပိုက်မှာနေထိုင်နေတဲ့မြောက်ရီမြို့ကတူကလည်းပြောပြပါတယ
်။ထိုင်လိုက်တော့ဖြစ်တယ်။ကျမတို့မရရဘယ်တော့ရောက်ပါမလဲပေါ့နော်။အဲ့လိုမျိုးဖြစ်တယ်။ကျမတို့လည်းကြီးလက်တစားစားနဲ့ပေါ့နော်။ကိုပြီးစိုက်ပြီးနေရတယ်ပေါ့။ဟိုအလောက်ကလည်းလုံးရင်ဖြစ်ဘူး။ရှားတဲ့အသက်တော်ကျဲတယ်။အဲ့လိုပဲဟိုမြေတုံနဲ့ဒီမြေကညနေဒီညနေတစ်ချက်ဖြစ်နေတယ်လို့
။အခုဆိုရင်ကရင်ပြည်နယ်ထဲမှာ KNU ထိန်းချုပ်ထားတဲ့နေရာတွေတာမကပြင်ပြည်နယ်ရဲ့မြို့ပေါ်နေရာအထိတိုက်ပွဲတွေရှိလာကြောင်းကိုလည်းဖလူစောတော်နီကအခုလိုပြောပါတယ်
။ကျန်လည်းပဲတိုက်ပွဲဖြစ်တဲ့နေရာအဲ့ဒီလီကွက်ပေါ်မှာတကွက်တည်းမဟုတ်ဘူး။ဟိုကအရှက်လမ်းမကြီးတစ်လျှောက်ရယ်နောက်ပြီးတော့ကော်ပိုရိတ်မြို့နားမှာအကြီးပဝန်းကျင်ရွာတွေအကုန်လုံးတနည်းနဲ့လုံးလုံးဖြစ်နေတယ်။ဒါတော့တိုက်ပွဲကြီးမဖြစ်ပြီးတိုင်အောင်တော်တော်နီးနီးကပ်ကပ်ကိုရောက်အောင်နေတဲ့နေသားတော့ရှိတော့ပါလိမ့
်။မြောက်ရီမြို့မှာတော့ပြီးခဲ့တဲ့ဧပြီလ23ရက်နေ့ည10:00ကျော်အချိန်ကလည်းထိုင်းမြန်မာနယ်စပ်အမှတ်1ချစ်ကြည်တရာနီမြန်မာဘက်ကျမ်းမှာမိုင်းပုံပောက်ကွဲမှုဖြစ်ပြီးအဆောက်အဦနဲ့ကားတွေစိုက်ကဲတွေပျက်စီးခဲ့ပါတယ်။ဧပြီလအတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်မ1တပ်မ5တပ်မ6ဒေသကတရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလည်းအကြမ်းဆုံးတွေရှိခဲ့တယ်လို့ KNU နဲ့လာရောက်ပူးပေါင်းတဲ့စစ်ကောင်စီတပ်သားတွေလည်းရှိနေပါတယ်။ဧပြီလ28ရက်နေ့ကတော့တန်လွင်မြစ်ကမ်းနဘေးမှာရှိတဲ့စစ်ကောင်စီတပ်အရေးပါတဲ့စခန်းတစ်ခုဖြစ်တဲ့ကြောက်ညက်ရှေ့တန်းစခန်းကို KNU တပ်မကလက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ပိုက်ခဲ့ကြပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲအတွင်း KNL တပ်မ9ရဲ့ဗျူဟာမူဘူမူကြီးစောတူကေစာကြာဆုံးသွားခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးကြီးစံတွေတိုက်ရောက်တာတွေကြောင့်ဒေသခံပြည်သူတွေကတော့ဘေးလွရာကိုထွက်ပြေးနေရပြီးစစ်ဘေးဒုက္ခသည်အရေးအတွက်ပုံမှန်များများလာတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုခဲ့ပါတယ်ရှင်။